This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar Spring Revolution. Radio NUG is transmitting from shortwave 16 meter 17.79 MHz at 8:30 a.m. and 25 meter 11.94 MHz at 8:30 p.m. Myanmar Standard Time. Minglaba khmyar. အမျိုးသားညီညွတ်ရေးအစိုးရရဲ့အတံလွင့်ဌာနရေဒီယို NUG ကိုမနက်ပိုင်း၈နာရီခွဲမှလိုင်းတို16မီတာ7ဂွန်ဒသမ09 MHz ညပိုင်း၈နာရီခွဲမှလိုင်းတို25မီတာ17ဒသမ64 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်ပါပြီ။မင်္ဂလာအပေါင်းနဲ့ပြည့်စုံကြပါစေ။အခုချိန်ကစပြီးရေဒီယို NUG အစီအစဉ်တွေကိုဓာတ်ရိုက်အတံလွင့်ပေးနေပါပြီ။
မြန်မာနိုင်ငံသူနိုင်ငံသားအပေါင်းတဘာဝဘေးစစ်အာဏာရှင်ဘေးတို့မှကင်းဝေးပြီးကိုယ်စိတ်နှစ်ပါးအေးချမ်းလုံခြုံကြပါစေလို့ Radio NUG ဖွဲ့သားများမှဆုတောင်းမေတ္တာပို့သလိုက်ပါရခင်ဗျာမင်္ဂလာညချမ်းပါခင်ဗျာဒီကနေ့2024ခုနှစ်နိုဝင်ဘာလ20ရက်နေ့ Radio NUG ရဲ့ညပိုင်းအစီအစဉ်များကိုစတင်ထုတ်လွှင့်ပေးပါတော့မယ်ပထမဦးစွာ Radio NUG စီးရီးသတင်းကောက်နှုတ်ချက်ကိုကျွန်တော်မင်းယူကဖတ်ကြားတင်ပြပေးမှာဖြစ်ပါရခင်ဗျာမင်္ဂလာပါခင်ဗျာခုချိန်ကစပြီး2024ခုနှစ်နိုဝင်ဘာလ20ရက်နေ့ညပိုင်းမှာတင်ပြပေးမယ့် Radio NUG စီးရီးသတင်းများကိုကျွန်တော်မင်းယူကဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်ခင်ဗျာပထမဆုံးစီးရီးသတင်းအနေဖြင့်ရေနံကျောင်းမြို့နယ်အတွင်းမှာဖြစ်တဲ့တိုက်ပွဲမှာ PDF ရဲဘော်3ဦးကြဆုံးတဲ့သတင်းကိုတင်ပြပေးပါမယ်မကွေးတိုင်းရေနံကျောင်းမြို့နယ်အတွင်းမှာဖြစ်တဲ့တိုက်ပွဲမှာရဲဘော်3ဦးကြဆုံးခဲ့ရတယ်လို့ရေနံကျောင်းမြို့နယ်ပြည်သူ့ကာကွယ်တပ်ဖွဲ့ကဒီနေ့နိုဝင်ဘာ20ရက်မှာအသိပေးထုတ်ပြန်ပါတယ်ရေနံကျောင်းမြို့နယ်အတွင်းမှာနိုဝင်ဘာ16ကနေ18ရက်နေ့အတွင်းစစ်ကောင်စီတပ်နဲ့ PDF အဖွဲ့တွေကြားထိတွေ့တိုက်ပွဲဖြစ်ခဲ့တယ်လို့ကနဦးသတင်းအဖြစ်အသိပေးထားပြီးတိုက်ပွဲဖြစ်ပွားမှုအခြေအနေအသေးစိတ်ကိုဆက်လက်ထုတ်ပြန်မယ်လို့ဆိုပါတယ်စစ်ကောင်စီဝါဒဖြန့် Telegram တွေမှာဖော်ပြထားသလိုကာကွယ်ရေးတပ်ဖွဲ့တွေရဲ့တနက်တလက်နဲ့ကြီးတွေစစ်ကောင်စီဘက်ကတင်းဆဲရမိခဲ့တယ်ဆိုတာလုံးဝမဟုတ်ဘူးလို့လည်းရေနံကျောင်း PDF ထုတ်ပြန်ချက်မှာရှင်းလင်းဖော်ပြထားပါတယ်သုံးရကြာဖြစ်ပွားခဲ့သည့်ထိတွေ့တိုက်ပွဲသတင်းအသေးစိတ်အားဆက်လက်ထုတ်ပြန်သွားမည်ဟုလည်းရေနံကျောင်း PDF ကအသိပေးပါရယ်ရေနံကျောင်း PDF ဟာဒေသတွင်းကာကွယ်တပ်ဖွဲ့တွေနဲ့ပေါင်းပြီးရေနံကျောင်းမြို့နယ်အတွင်းစစ်ရေးလှုပ်ရှားလာတဲ့စစ်ကောင်စီတပ်တွေကိုတိုက်ခိုက်နေတဲ့အဖွဲ့ဖြစ်ပြီးစက်တင်ဘာနဲ့အောက်တိုဘာအတွင်းမှာတိုက်ပွဲအချို့ဖြစ်ခဲ့တာရှိပါတယ်အောက်တိုဘာ21နဲ့အောက်တိုဘာ22ရက်ကထိတွေ့တိုက်ပွဲမှာအကြမ်းဖက်စစ်ကောင်စီတပ်ဖွဲ့ဝင်10ဦးသေဆုံးအောင်တိုက်ခိုက်နိုင်ခဲ့တယ်လို့မှတ်တမ်းတွေအရသိရပါတယ်ခင်ဗျာဒုတိယသတင်းအနေဖြင့်စစ်ကောင်စီနဲ့ PNO ပြည်သူစစ်ကအများပြည်သူအုံပြုနေတဲ့ပွန်ချောင်းတရားကိုလေရင်နဲ့ဘုံကျဲတိုက်ခိုက်တဲ့သတင်းကိုတင်ပြပေးပါမယ်။ပအိုးအမျိုးသားလွတ်မြောက်ရေးအဖွဲ့ချုပ် PNL နယ်မြေအတွင်းကအများပြည်သူအုံပြုနေတဲ့စိုက်ခေါင်ဟိုနန့်ပွန်ချောင်းတရားကိုစစ်ကောင်စီနဲ့စစ်ကောင်စီလက်အောက်ခံ PNO ပြည်သူစစ်အဖွဲ့ကဒီနေ့မနက်10နာရီခွဲအချိန်မှာလေရင်နဲ့ဘုံ3ချိန်ကျဲချတိုက်ခိုက်ခဲ့တယ်လို့ PNL ကထုတ်ပြန်ပါတယ်။စစ်ကောင်စီနဲ့စစ်ကောင်စီလက်အောက်ခံ PNO ပြည်သူစစ်တွေဟာအကြောင်းရင်းမရှိဘဲ PNL နယ်မြေကိုဒီနေ့မနက်မှာစတင်ထိုးစစ်ဆင်တိုက်ခိုက်လာခဲ့တာကြောင့်ဟိုနမ်စိုက်ခေါင်ပွန်ချောင်းတရအနီးမှာထိတွေ့တိုက်ပွဲဖြစ်ခဲ့တယ်လို့ဆိုပါတယ်စစ်ကောင်စီနဲ့စစ်ကောင်စီလက်အောက်ခံ PNO ပြည်သူစစ်တွေဟာပအိုးမျိုးသားလွတ်မြောက်ရေးအဖွဲ့ချုပ် PNL နယ်မြေကိုကျူးကျော်တိုက်ခိုက်လာတာဖြစ်တယ်လို့အသိပေးပေမဲ့တိုက်ပွဲအခြေအနေနဲ့ထိခိုက်မှုအခြေအနေကိုတော့မွန်တဲ12နာရီဝန်းကျင်အထိထုတ်ပြန်ပြောဆိုတာမရှိသေးပါဘူးစစ်ကောင်စီနဲ့စစ်ကောင်စီလက်အောက်ခံ PNO ပြည်သူစစ်တို့ဟာလက်ရှိအချိန်ထိအင်အားဖြည့်တင်းတာတွေလှုပ်ဆောင်နေပြီး PNL နယ်မြေထဲဝင်ရောက်ကျူးကျော်တိုက်ခိုက်ဖို့လှုပ်ဆောင်နေတယ်လို့ပိုအမျိုးသားလွတ်မြောက်ရေးတပ်မတော် PNL ကထုတ်ပြန်ထားပါတယ်ရေဘေးကြောင်ပျက်စီးသွားတဲ့ပွန်ချောင်းတရားကိုပိုအမျိုးသားလွတ်မြောက်ရေးတပ်မတော် PNL ကပြန်လည်တိစောက်ထားတာဖြစ်ပါတယ်ခင်ဗျာဆက်လက်ပြီးတင်နန်းစင်ပြီးလူသစ်စုကိုပြန်လာတဲ့ပြူစောထီတူကိုပြစ်ခတ်ရှင်းလင်းတဲ့သတင်းကိုတင်ပြပေးပါမယ်။ပဲခူးတိုင်းတောင်ဦးမြို့နယ်မှာပြူစောထီတင်နန်းတက်ပြီးလူသစ်စုကိုပြန်လာတဲ့ပြူစောထီတူကိုပြစ်ခတ်ရှင်းလင်းခဲ့တယ်လို့ပြီးခရိုင်တက်ရင်3601ကထုတ်ပြန်ပါတယ်။ပောက်ခေါင်းမြို့နယ်ညောင်ဝန်းအုပ်စုပေါ်လန်ကြီးကြီးရွာကပြူတင်နန်းစင်အောင်ထေးဆိုသူကိုတက်ရင်3601တက်ခွဲ4နဲ့3602တက်ခွဲ3တို့ပူးပေါင်းပြီးနိုဝင်ဘာ18ရက်နေ့နေ့လယ်3နာရီခွဲခန့်မှာရှင်းလင်းခဲ့တာလို့သိရပါတယ်သူရဲ့အိမ်မာရင်ပြစ်ခတ်ရှင်းလင်းခံရပြီးတနက်ကြီးထိမှန်သေဆုံးသွားတဲ့အောင်ထေးဆိုသူဟာတောင်ဦးမှာလှုပ်တဲ့စစ်ကောင်စီရဲ့ပြူစောထီးတင်နန်းအမှတ်စဉ်1တင်နန်းစင်တူဖြစ်ပြီးပောက်ခေါင်းနယ်ချင်းလယ်စစ်ကောင်စီစစ်ဆေးရေးဂိတ်မှာတာဝန်ထမ်းနေသူလို့ဆိုပါတယ် ပြူစောတိအောင်သေးဟာစစ်စေးရေးဂိတ်မှာစစ်ကောင်စီတပ်ဖွဲ့ဝင်တွေနဲ့အတူတာဝန်ထမ်းဆောင်နေစဉ်အတွင်းဒေသခံပြည်သူတွေဝယ်ယူလာတဲ့ကုန်ပစ္စည်းတွေကိုစိတ်ထင်နိုင်ရန်ကားစွာစစ်ဆေးတာတပ်သားအစ်စုဆောင်ပေးတာတော်လိုင်းထောက်ပို့တွေရဲ့သတင်းချက်လက်တွေကိုစစ်ကောင်စီထံပေးပို့နေသူလည်းဖြစ်တယ်လို့အသိပေးထားပါတယ်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ဝင်များအနေနဲ့စစ်ကောင်စီတပ်ဖွဲ့ဝင်စစ်သားရဲအုပ်ချုပ်ရေးမှူးပြူစောတိစတာတွေကိုအခါအခွင့်တင်နိုင်ပြတ်သားစွာအရေးယူဆောင်ရွက်နေပြီဖြစ်တဲ့အတွက်ပြည်သူလူထုအနေနဲ့စစ်အုပ်စုကိုတရင်ပေးတာလမ်းပြလိုက်တာအတူနေထိုင်တာတွေမလုပ်ဖို့နဲ့သူတို့ရှိတဲ့နေရာတွေကိုရှောင်ရှားသွားလာဖို့လည်းတိုက်တွန်းထားပါတယ်ခင်ဗျာဆက်လက်ပြီးလာရှိုးမြို့ပေါ်ကအသက်တရာကျော်အရွယ်ဘိုးဘွားတွေကို MNDAA ကအစားအသောက်နဲ့ငွေကြေးထောက်ပံ့တဲ့တရင်ကိုတင်ပြပေးပါမယ်လာရှိုးဧရိယာစီးအုပ်ချုပ်မှုကော်မတီလူထုလုပ်ငန်းအဖွဲ့ကလာရှိုးမြို့ရက်ကွက်တစ်ဆင်မှာရှိတဲ့အသက်တရာကျော်အရွယ်ဘိုးဘွားတွေကိုနှွေးထွေးစွာပြုစုစောင့်ရှောက်နိုင်ဖို့တွားရောက်တွေ့ဆုံခဲ့တယ်လို့ကိုကန့်တက်မတော် MNDAA ကထုတ်ပြန်ပါတယ်။စစ်စေးရေးတာဝန်ထမ်းဆောင်နေတဲ့လာရှိုးဧရိယာစစ်ရေးအုပ်ချုပ်မှုကော်မတီလူထုလုပ်ငန်းအဖွဲ့ရက်ကွက်တစ်ဆင်ဝန်ထမ်းတွေဟာရက်ကွက်အတွင်းကအင်အားစုတစ်ခုမှာတက်ကြီးဝယ်ဦးနှစ်ဦးရှိနေတာကိုသိရှိခဲ့တယ်လို့ဆိုပါတယ်။အသက်ရှည်တဲ့ကျဲလို့တင်စားနိုင်တဲ့အသက်105နှစ်အရွယ်တယောက်နဲ့အသက်98နှစ်အရွယ်တယောက်ရဲ့နေထိုင်မှုအခြေအနေ၊ရုပ်ပိုင်းဆိုင်ရာအခြေအနေနဲ့အခက်ခဲတွေကိုစနစ်တကျမှတ်တမ်းတင်ခဲ့ပြီးစံစီနဲ့လုံလောက်တဲ့အစားအသောက်တွေစားသောက်နိုင်ဖို့ပြင်ဆင်ပေးခဲ့တယ်လို့အခြေခံလူနေမှုဖူလုံမှုရရှိစေဖို့နှစ်သိမ့်ထောက်ပံ့ငွေကျပ်3သိန်း2000ပေးအပ်ခဲ့တယ်လို့သိရပါတယ်။ဒီလှူရှားမှုဟာလာရှိုးဧရိယာစီးရေးအုပ်ချုပ်မှုကော်မတီအနေနဲ့ဒေသနေပြည်သူတွေရဲ့စားဝတ်နေရေးအခြေအနေကိုစောင့်ရှောက်နေတာကိုကွင်းကွင်းကွက်ကွက်မြင်ရပြီးတက်ကြီးရွယ်အိုတွေကိုအထူးဒေသအုပ်ချုပ်ရေးကော်မတီကလေးစားမှုနဲ့စောင့်ရှောက်နေတာကိုပြသရလဲဖြစ်ပါတယ်။ဒီအပြုမူဟာခိုင်မာတဲ့တရားတစ်ခုသပွဲဖြစ်ပြီးအုပ်ချုပ်ရေးကော်မတီနဲ့ပြည်သူလူထုကြားချစ်ခင်ရင်းနှီးမှုကိုပိုမိုနှက်ရှိုင်းစေတဲ့အပြင်လူမှုအတိုင်းဝိုင်းအတွင်းနှွေးထွေးပြီးတဟဇာတရှိတဲ့အငွေအသက်ဖန်တီးပေးရာရောက်တဲ့လူအဖွဲ့အစည်းအတွက်အပြုသဘောဆောင်တဲ့စွမ်းအင်တွေဖြစ်တယ်လို့ MNDAA ကထုတ်ပြန်ထားပါတယ်။ကိုကန့်တက်မတော် MNDAA အနေနဲ့တရုတ်ဘက်ကပေးတဲ့ဖိအားတွေနဲ့ရင်ဆိုင်နေရပေမဲ့အုပ်ချုပ်ရေးကော်မတီအနေနဲ့စစ်ကောင်စီလက်ချက်ကြောင့်ပျက်စီးနေတဲ့လာရှိုးမြို့ကိုပြန်လည်တည်ဆောက်ရမှာပြည်သူလူထုတက်ကြွစွာပါဝင်လာနိုင်ရင်းနဲ့အုပ်ချုပ်ရေးရန်ရလဲပတ်နိုင်ရေးကြိုးစားနေစေဖြစ်ပါတယ်ခင်ဗျာယခုနောက်ဆုံးစစ်ရေးသတင်းအနေဖြင့်မင်းဘူးရွှေဆက်တော်ဖျားမှာတက်ဆွဲနေတဲ့စစ်ကောင်စီတက်စခန်းကိုတိုက်ခိုက်ရှင်းလင်းတဲ့သတင်းကိုတင်ပြပေးပါမယ်မကွေးတိုင်းမင်းဘူးမြို့နယ်အတွင်းကရွှေဆက်တော်ဖရားအနီးဖရားရွာမှာတက်ဆွဲနေတဲ့စစ်ကောင်စီတပ်ဖွဲ့ဝင်တွေကိုပြည်သူ့ကာကွယ်ရေးတပ်တွေပူးပေါင်းတိုက်ခိုက်ပြီးရှင်းလင်းခဲ့တယ်လို့မင်းဘူးခရိုင်အမှတ်6တပ်ရင်းကအသိပေးထုတ်ပြန်ပါတယ်စစ်ကောင်စီတပ်ဖွဲ့ဟာဗုဒ္ဓဘာသာဝင်တွေအထွတ်အမြတ်ထားရာရွှေဆက်တော်ဖရားအနီးမှာတက်ဆွဲထားတဲ့အတွက်နိုဝင်ဘာ18ရက်မနက်3နာရီမှာမင်းဘူးခရိုင်အမှတ်6တပ်ရင်းနဲ့မဟာမိတ်တပ်တွေတိုက်ခိုက်ရှင်းလင်းခဲ့တာလို့ဆိုပါတယ်ပထမအကြိမ်တနက်ပစ်ဖောက်လိုက်ကတည်းကစစ်ကောင်စီတပ်သားတွေထွက်ပြေးသွားတဲ့အတွက်အချင်းတို့အတွင်တိုက်ပွဲပြင်းမြောက်ခဲ့ရတယ်လို့လည်းအသိပေးထားပါဗျ။စစ်ကောင်စီတပ်ဖွဲ့ဝင်တွေဟာရွှေဆက်တော်ဖရားအတွင်တစ်ခိုးထုတ်တာမျိုးတုံးပြောက်ကွယ်တော့မဲ့တရိတ်ဆန်တွေဖမ်းဆီးရောင်းချတာတွေကိုငွေကြေးကောက်ခံပြီးခွင့်ပြုနေတယ်လို့ပြည်သူလူထုကတိုင်ကြားလာတဲ့အတွက်အခုလိုတိုက်ခိုက်ရှင်းလင်းရတာလို့မင်းဘူးခရိုင်အမှတ်6တပ်ရင်းကထုတ်ပြန်ထားပါဗျ။ဒီတိုက်ခိုက်မှုကိုမင်းဘူးခရိုင်အမှတ်6တပ်ရင်းနဲ့အတူမင်းဘူးမြို့နယ်ပြည်သူ့ကာကွယ်ရေးအဖွဲ့ဖြစ်တဲ့မင်းဘူးပကဖငဖဲမြို့နယ်ပြည်သူ့ကာကွယ်ရေးအဖွဲ့ဖြစ်တဲ့ငဖဲပါကပါတို့ပူးပေါင်းလှုပ်ဆောင်ခဲ့တာဖြစ်ပါတယ်။မင်းဘူးမြို့နယ်အတွင်းကပြည်သူလူထုအနေနဲ့စစ်ကောင်စီတပ်ရဲနဲ့ပြူစောတိတွေနဲ့ဝေးရာမှာနေထိုင်ကြဖို့သူတို့တပ်စခန်းနဲ့သူတို့စုဝေးရာနေရာတွေကိုတွာလာတာတွေမလုပ်ကြဖို့မင်းဘူးခရိုင်အမှတ်6တပ်ရင်းကမြစ်တာရက်ခံထားပြီးပသိမ်မုံရွာလမ်းမကြီးကိုလည်းနိုဝင်ဘာ17ရက်ည6နာရီကစပြီးအသုံးမပြုကြဖို့တတိပေးထားပါတယ်ခင်ဗျာ။အခုတင်ပြခဲ့တဲ့စီးရီးသတင်းတွေကိုတော့ Radio NUG သတင်းတောက်ကိုခန့်မှပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ Radio NUG မှဆက်လက်အတန်လွှင့်ပေးနေပါတယ်စီးရီးသတင်းကောင်းနှုတ်ချက်ပြီးမှာတော့ပြည်တွင်းသတင်းများကိုຫນွေဦးမုံကဖတ်ကြားတင်ပြပေးမှာဖြစ်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါ2024ခုနှစ်နိုဝင်ဘာလ20ရက်နေ့ Radio NUG ပြည်တွင်းသတင်းတွေကိုတင်ပြပေးသွားပါမယ်ဒီမှာကတော့ຫນွေဦးမုံပါဆီယနာရှင်စနစ်ကိုခြုံငဲအောင်ကြိုးစားနေတဲ့တစ်ဖက်မှာလည်းမျိုးဆက်သစ်တွေကိုပတ်ဝန်းကျင်ကောင်းနဲ့ထိတွေ့အနှံမှုလုံလစိုက်ထုတ်မှဖြစ်ကြောင်းယာယီသမရပြောကြားတဲ့အကြောင်းအရာကိုဥစွာတင်ပြပေးပါမယ်။နွေမာလာ20ရက်မြို့သားညီညွတ်ရေးအစိုးရမြို့သမီးလူငယ်နဲ့ကလေးတငယ်ရာဝန်ကြီးဌာနမှကြီးမှုကျင်းပါတယ်။ကမ္ဘာကလေးတငယ်များနဲ့အထိမ်းအမှတ်ဖြင့်နာခတ်ရေးရှေးရှုလို့ကလေးတငယ်ခွင့်ရများအတွက်ရက်တီစုကောင်းစဉ်နဲ့ဆွေးနွေးပွဲစကားဝိုင်းအစီအစဉ်မှာယာယီသမရဒူဝါလက်ရှိလာကခုလိုပြောကြားခဲ့တာဖြစ်ပါတယ်။ကျွန်တော်တို့မျိုးဆက်တွေကိုကျွန်တော်တို့ထက်အလုံးမြင့်မြတ်တဲ့စွမ်းရည်တွေ ရေးချင်းတွေရှိအောင်ပြုစုပြထောင်ရမှာဖြစ်ပါတယ်။ဒါအပြင်နူးညံ့သိမ်မွေ့တဲ့စိတ်အားတတိနဲ့ထမြက်တဲ့ဉာဏ်ပညာအခြေခံကောင်းတွေရအောင်လေ့ကျင့်ပြုထောင်ပေးဖို့အထူးလိုအပ်နေပါတယ်။ဆရာနာရှင်စနစ်ကိုချုပ်နှောင်အောင်ကြိုးစားနေတဲ့တစ်ဖက်မှာလည်းကျွန်တော်တို့ရဲ့မျိုးဆက်သစ်တွေကိုပဝင်းချင်းကောင်းနဲ့ထိတွေ့အနံဖို့လုံလောက်ဆိုင်ထုံမှာဖြစ်ကြောင်းပြောကြားလိုပါတယ်လို့ယာယီသမရကပြောပါတယ်။ပြိပခမှသည်မလုံခြုံမှုအထိအကြက်တဲမျိုးမျိုးကြောင့်မြန်မာနိုင်ငံရှိကလေးငယ်များနဲ့လူငယ်များဟာပညာရေးနဲ့ကောင်းမွန်သောကျန်းမာရေးစောင့်ရှောက်မှုလိုမျိုးအဆရှိတဲ့အခြေခံလူ့ခွင့်ရေးတွေကိုဆုံးရှုံးနေကြရတယ်လို့ UNICEF မြန်မာကလည်းထုတ်ပြန်ထားပါတယ်ရှင်။နောက်ထပ်တင်ပြပေးမယ့်သတင်းတစ်ပုဒ်ကတော့ဆိုရာလွန်နဲ့စေအုပ်စုနဲ့အကြမ်းဖက်မှုတွေကြောင့်မိမိတို့အိမ်မှာမနေနိုင်မဲ့ထွက်ပြေးနေကြရတဲ့မိဘနဲ့ကလေးငယ်တွေအတွက်အင်မတန်စိတ်မကောင်းဖြစ်ရတယ်လို့ဝန်ကြီးချုပ်ပြောကြားလိုက်တဲ့အကြောင်းအရာဖြစ်ပါတယ်။လူမလာ20ရဲ့မြို့သားညီညွတ်ရေးအစိုးရမြို့သမီးလူငယ်နဲ့ကလေးတငယ်ရေးအဝန်ကြီးဌာနမှကြီးမှုကျင်းပတဲ့ကမ္ဘာကလေးတငယ်များနေ့အထိမ်းအမှတ်အခမ်းအနားမှာပြည်ထောင်စုဝန်ကြီးချုပ်မန်ဝင်းခိုင်တန်းကအခုလိုပြောကြားလိုက်တာပဲဖြစ်ပါတယ်။ကျွန်တော်တို့ဟာတော်လိုင်းကာလမှာတိုင်းပြည်ကိုဦးဆောင်မှုပြုနေတဲ့အစိုးရတရအနေနဲ့ဂျမန်စေအုပ်စုကိုဖြိုလဲဖို့တာဝန်ရှိတယ်လို့ဒီပိုင်းနဲ့ထဲမှာပဲတိုင်းပြည်ရဲ့အရင်းမြစ်များအတွက်ရိုးစေချခြင်းအုံမြစ်ချခြင်းများကိုလည်းဆောင်ရွက်သွားရမှာဖြစ်ပါတယ်။ကလေးတငယ်တွေဟာအနာဂတ်မျိုးဆက်သစ်တွေဖြစ်ပြီးဒီအနာဂတ်မျိုးဆက်သစ်တွေဟာကျွန်တော်တို့နိုင်ငံရဲ့မိရှုတစောင်းတွေဖြစ်လင်းလက်လာနိုင်ပြီးတိုင်းပြည်ကိုလည်းဖွံ့ဖြိုးတိုးတက်အောင်ကြံဆောင်နိုင်စွမ်းရှိကြသူတွေလို့အခိုင်အမာယုံကြည်ပါတယ်။ဒီကနေ့အချိန်မှာတော့ဆွေရလုံးနဲ့အစိုးစုနဲ့အကြမ်းဖက်မှုတွေကြောင့်မိမိတို့အိမ်မှာမနေနိုင်မဲ့ထွက်ပြေးနေကြရတဲ့မိဘတွေနဲ့နေဆက်ဒေသတွေမှာပညာသင်ခွင့်ပျော်ရွှင်ခွင့်မရကြတဲ့အမှန်တရားနဲ့တူတော်လည်းရင်မိသားစုဝင်ကလေးငယ်များနဲ့ဆစ်ရှောင်းစခန်းတွေမှာပညာသင်ရင်းပြေးလွှားပုံဆောင်နေရတဲ့အာဟာရလုံလောက်စွာကြီးထွားခွင့်မရကြတဲ့ကျွန်တော်တို့ရဲ့မျိုးဆက်သားသမီးတွေအတွက်အင်မတန်စိတ်မကောင်းဖြစ်ရပါတယ်လို့ဝန်ကြီးချုပ်ကပြောပါတယ်။ဂျမစီယုစုနဲ့၎င်းရဲ့လက်ပါစီတွေကြောင့်မြို့တော်လိုင်းကာလအတွင်းမှာတည်ဆုံခဲ့ရတဲ့ဒီမိုကရေစီရဲ့လှုပ်ရှားသူများနဲ့ပြည်သူစုစုပေါင်းမှ9969ဦးထဲမှာကလေးတငယ်များလည်းပါဝင်ခဲ့ပါတယ်ရှင်။ဒေါန်ဆန်းစုကြည်ရဲ့ပုံနူရုပ်ထုမာတာကျွန်းနဲ့ရုပ်ထုလေးလံပြည်သူများဝိုင်းဝန်းကြဖို့ပြည်ထောင်စုဝန်ကြီးဒေါက်တာဝင်းမြတ်၏တိုက်တွန်းတဲ့သတင်းကိုဆက်လက်တင်ပြပေးပါမယ်။မြေမာလအတွင်းဒေါန်ဆန်းစုကြည်ရဲ့ပုံနူရုပ်ထုမာတာကျွန်းနဲ့ရုပ်ထုလေးလံမိတ်ဆက်ခြင်းခံတာမှာပြည်ထောင်စုဝန်ကြီးဒေါက်တာဝင်းမြတ်၏ကအခုလိုဆိုလိုက်ပါတယ်။စစ်ဆောင်စုရယာယီစစ်ဆောင်မှုလို့ပြန်စရာအင်းရှိရပါတယ်။ဒါပေမဲ့ခုတော့ပြန်စရာအင်းမရှိတော့ပါဘူး။အဲ့လိုဖြစ်နေချိန်မှာအမေရတောင်စီစဉ်ဟာအပူတွေကိုအကွယ်ပေးခဲ့တယ်။တကယ်ကိုယာယီအိမ်တွေဆောက်လုပ်ဖို့အများကြီးအကျိုးပြုခဲ့တယ်။ခုလည်းအမေရဲ့မာတာရုပ်ထုပေါ့။အမေရဲ့မာတာရုပ်ထုကလည်းအဲ့ဒီလိုပဲပေါ့။ခုခါမှာအခက်အခဲဆုံးရာကဘာဖြစ်နေတာလဲဆိုတော့စစ်တပ်ကမြေပြင်မှာအနိုင်တော့လေချောင်းကနေတိုက်ခိုက်နေပြီးတော့မြေပြင်ကပြည်သူတွေအသက်တင်အောင်ဒုက္ခရအောင်ဆောင်ရွက်နေရရှိတယ်။ဘာမှမရှောင်တော့ဘူး။ drone ဘုံတွေနဲ့ပါ drone စစ်စင်ရေးတွေလှုပ်လာပါတယ်။အဲ့ဒီအနေကိုကာကွယ်ဖို့အပြစ်မဲ့ပြည်သူတွေဒုက္ခမရအောင်လှုံ့ဆော်ဖို့ဘုံခိုခြင်းတွေလိုပါတယ်လို့ဆိုပါတယ်။ကျွန်းနယ်ရုပ်ထုကို PDF ရေးပေါ်တုံးမှာကုန်တိုင်းထုစစ်ပုံဖော်ထားပြီးတော်လှန်ရေးနဲ့ဒီမိုကရေစီအတွက်ဆက်လက်ရည်တည်တိုက်ပွဲဝင်နေသူများရဲ့ခွန်အားနဲ့စိတ်ဓာတ်ကိုသက်သေထူကထွင်ထူထားသောကျွန်းနယ်ရုပ်ထုဖြစ်တယ်လို့သိရပါတယ်။ဒီထွင်ထူမှုကလူပညာသက်သက်များမကတရားမျှတမှုလွတ်လပ်မှုနဲ့ငြိမ်းချမ်းရေးအတွက်ဆက်လက်တိုက်ပွဲဝင်နေတဲ့သင်္ကေတတစ်ခုဖြစ်ပြီးလူခွင့်ရေးနဲ့လွတ်လပ်မှုကိုယုံကြည်လို့ပေးဆက်ခဲ့ကြတဲ့ထိခိုက်ခံစားခဲ့သူများကိုထောက်ပံ့ကူညီနိုင်မှုအတွက်လေးလံတင်ရောင်းချသွားမှာဖြစ်ပြီးလက်ရှိကျန်းကြီးစေ55သိန်းပေးထားတယ်လို့သိရပါတယ်ရှင်။မန္တလေးမြို့အာစနီဘိတ်မှမှရှိတဲ့သခင်ပါဟင်အထိမ်းအမှတ်ကျောက်စာတိုင်းရှိမှာသခင်ပါဟင်ကိုဥညွတ်ဂုဏ်ပြုခြင်းနဲ့အတူလူလူလုံရှာမှုဖော်ဆောင်ခဲ့တဲ့တရင်ကိုလည်းတင်ပြပေးပါမယ်။မန္တလေးမြို့အာစနီဘိတ်မှမှရှိတဲ့သခင်ပါဟင်ထိမ်းအမှတ်ကျောက်စာတိုင်းရှိမှာသခင်ပါဟင်ကိုဥညွတ်ဂုဏ်ပြုခြင်းနဲ့အတူလူလူလုံရှာမှုကိုဖော်ဆောင်ခဲ့တယ်လို့နှွေမာလာ20ရက်မှာမန္တလေးလူလူတပိတ်ကောင်းဆောင်ဒေါက်တာတေဇာဆန်းကအတည်ပြုဖော်ပြပါရယ်။ဒီကနေ့နှွေမာလာ20ရက်နေ့ဟာရဲဘော်ပါဟင်ကြဆုံးခဲ့တာ58နှစ်ပြည့်တဲ့နေ့ဖြစ်ပါတယ်။ဒီနေ့မှာပဲကျွန်တော်တို့မန္တလေးမြို့အာဇာနည်ဘိတ်မှမှရှိတဲ့သခင်ပါဟင်အထိမ်းအမှတ်ကျောက်စာတိုင်းရှိမှာသခင်ပါဟင်ကိုဂုဏ်ပြုဥညစ်ခြင်းနဲ့အတူလူလူလုံရှားမှုကိုဖော်ဆောင်ခဲ့ပါတယ်။မန်သူမန်သားတွေအားလုံးသိကြတဲ့အတိုင်းပဲအာဇာနည်ဘိတ်မန်တဝိုင်းဟာဖက်စစ်ဘလူးတွေအမြဲတမ်းတောင်းကျမင်းမှုနေတဲ့နေရာလေးဖြစ်ပါတယ်။မကျေနပ်သောအချက်လက်များလုံလောက်စွာရှိပါကဘိတ်မောက်ခွင့်ကိုပါမိုးရပါခွင့်ရေးကဲ့သို့မှတ်ယူရမယ်လို့လည်းရဲဘော်သခင်ပါဟင်ကပြောခဲ့မှုပါတယ်။သခင်ပါဟင်စိတ်ဓာတ်သခင်ပါဟင်စကားအတိုင်းပဲကျွန်တော်တို့တွေဟာဖက်စစ်အာဏာရှင်ကိုငုံမခံမဲ့ဤလန့်ဆောင်နဲ့တုံ့ပြန်တိုက်ပွဲဝင်နေကြမှာပါလို့ဖော်ပြထားပါတယ်။ပြီးဆုံးသေးတယ်တော်လေးခီးချမ်းကိုအဆုံးထိဆက်လက်ချီတက်ကြဖို့ကိုလည်းတိုက်တွန်းထားပါတယ်ရှင်။ခုတင်ပြခဲ့တဲ့သတင်းတွေကို Radio Energy သတင်းတောက်မင်းတီဟန်မှပြပို့ထားတာဖြစ်ပါတယ်ရှင်။မင်္ဂလာပါရှင်။နိုဝင်ဘာလ21ရက်နေ့အတွက်မိုးလေဝသခန့်မှန်းချက်မှာမြန်မာနိုင်ငံအထက်ပိုင်းနဲ့အလယ်ပိုင်းတို့ရဲ့အရှေ့တောင်ဘက်မှလေမြောင်းပြောင်းလဲတိုက်ခတ်လာနိုင်ပြီး မြဝချုံမောင်နဲ့တောင်ပိုင်းဒေသများတွင်လည်းရှေ့တောင်ဘက်မှလေများပြောင်းလဲတိုက်ခတ်လာနိုင်ပါတယ်။ညပူချိန်များအနှင်းငယ်ပြန်တက်လာနိုင်ပါတယ်။ချင်းပြည်နယ်၊စကိုင်းတိုင်း၊ကချင်ပြည်နယ်၊ရှမ်းပြည်နယ်၊မန္တလေးတိုင်း၊မကွေးတိုင်းနဲ့ပဲခူးတိုင်းတို့တွင်နံနက်ပိုင်းမြို့သူများကြဆင်းနိုင်ပါတယ်။မင်္ဂလာပင်လယ်အခြေအနေမှာမင်္ဂလာပင်လယ်တောင်ပိုင်းနှင့်ကပလီပင်လယ်မြို့တို့တွင်တိမ်ထူထပ်နိုင်ပြီးကျမင်္ဂလာပင်လယ်တွင်တိမ်အထင်အထင်ဖြစ်ထွန်းနိုင်ပါတယ်။မင်္ဂလာပင်လယ်အရှေ့တောင်ပိုင်းအီကွေတာနီးမှလေပွေလိုင်းသည်လီဗီးယားနှင့်ရင်ဝင်တစ်ခုအဖြစ်ရောက်ရှိလာနိုင်ပါတယ်။မိုးချီနေမှာချင်းပြည်နယ်၊ရခိုင်ပြည်နယ်၊အေရီတိုင်း၊ရန်ကုန်တိုင်း၊ပဲခူးတိုင်း၊ရှမ်းပြည်နယ်၊ကယင်းပြည်ပြည်နယ်၊ကယင်းပြည်နယ်၊မွန်ပြည်နယ်နှင့်တနင်္သာရီတိုင်းတို့တွင်နေရာကွက်ကြားမိုးရွာနိုင်ပြီးကြံဒေသများတွင်တိမ်အထင်အထင်ဖြစ်ထွန်းနိုင်ပါတယ်။ပင်လယ်ပြင်ချင်းနေမှာတနင်္သာရီကယုံတန်းတွင်လေသည့်အရှေ့ဘက်မှာတနအိစေမိုင်မှ15မိုင်ခန့်တိုက်ခတ်နိုင်ပြီးလှိုင်းကြီးနိုင်ပါတယ်။ကျံမြမပင်လယ်ပြင်တွင်လေသည့်တောင်ရှိတောင်ဘက်မှာတနအိ9မိုင်မှ10မိုင်ခန့်တိုက်ခတ်နိုင်ပြီးလှိုင်းအထင်အထင်ရှိနိုင်ပါတယ်ရှင
်။ Radio NUG သောတာရှင်များခင်ဗျာ။ယခုတစ်ခါတင်ဆက်ပေးမယ့်တော်လိုင်းကြပြအစီအစဉ်မှာမင်းကိုနိုင်ရေးသားပြီးရန်နိုင်မှခန်းစားရွတ်ဖတ်ထားတဲ့တို့ပြည်သူတွေညည်ရလားဟိမေးစရာမလို့တေးကြပြချိုးလို့အမည်ရတဲ့တွန်လင်းကြပြကိုနားဆင်ရမှာဖြစ်ပါတယ်ခင်ဗျာ
တို့ပြည်သူတွေညည်ရလားဟိမေးစရာမလို့တေးကြပြချိုးတို့ပြည်သူတွေရဲ့ကဘာလုံးဆိုင်ရာလှုပ်ရှားမှုဆုံးဖြတ်ချက်ကိုမီးဆန်းမိပြီလားတန်ယုံ page အောက်မှာကောမတ်တွေအလုံးကြီးဝင်လိုက်တော့နိုင်ငံတကာရောက်တော်လန်ပြည်သူတွေတန်ယုံကိုဆန္ဒပြစာရီပို့တာရောတခဲနဲ့တင်းပြလိုက်တော့ထကြွဝိုင်းလိုက်တဲ့အခါ gain ခုတော့နေမကောင်းလို့ပါလို့တုတ်သီးတုတ်ပြထွက်ရှင်းရပါရောလားနိုင်ငံရွယ်စားလက်နက်ပါဝါထက်ပြည်သူအင်အားမိုးချိုးသွားဆိုတာပြနိုင်တဲ့အတွက်ထပ်ပြရအောင်မယ်လို့ပဲအဖြစ်ထွက်ပါလေတို့တိုင်းပြည်တင်ရဇာတကိုတခိုးစေးရနေတဲ့သူကပိတ်လိုက်မယ်ဆုတ်လိုက်မယ်ဆိုတော့ဘာဖြစ်မလဲမာရယ်ထင်လို့ဆန်ရက်ရရင်ဘယ်သူကွဲမလဲကြည့်ကြတော့ဘူးခုတော့ဂျင်းနီဂျေးဝါတွေပဲလွန်နဲ့လဲတယ်လုံးလို့ရသေးလားတို့ပြည်သူကမေးပြီတို့စီကမြေရှာ red art မရတော့ရင်မင်းတို့ဒပိုင်းလျက်ကူစီမီကွန်တက်တာထုတ်လုပ်မှုတွေလေဆာကလင်းနဲ့လုတ်ဖို့တော့တုတ်ချပါတော့လိုက်သွားမှာပြန်ချင်းကြောင်းမှာတိမာလာတို့ပြည်သူကမေးပြီရတယ်ကိုလူတို့ကအာနိသင်မမီဆေးတွေမတော့ရလဲနေကောင်းလဲတရက်စုပ်အပေါ်စားပစ္စည်းတွေမတုံးရလဲအစင်ချောတယ်အခုတော့မြေရှာဝေဝါးသွားရင်ဘယ်သူအရှုံးသမားခံစားသွားမလဲခုခင်မဲ့ကနာတိုင်းအတွက်မရှိမဖြစ်မြေရှားအကြောင်းတလုံးနှလုံးစာစီကုန်းပြရမလားဒုပြည်သူကမေးပြီကမ္ဘာမှာမြေရှားအများဆုံးထွက်လို့တယ်လို့အသွင်ယူထားပြီးဘယ်နိုင်ငံကအများဆုံးယူနီယာလဲဆိုတာမေးသွားပြီလားဒုပြည်သူကမေးပြီအီလက်ထရောနစ်လုပ်ငန်းတွေကာကွယ်ရေးဆိုင်ရာပစ္စည်းတွေအီလက်ထရောနစ် device တွေ high tech နည်းပညာမြင့်ပစ္စည်းတွေ MRI ကအစမြေရှားကဘလောက်အရေးပါတယ်လဲမသိဘူးမှတ်သလားတရက်စစ်ကားတွေအလူရက်ထုတ်နေတဲ့ကမ္ဘာပြိုင်ပွဲမှာမြေရှားမရပဲဟတ်တက်ကြီးကွဲသွားကြလာတို့ပြည်သူကမေးပြီတကားတွေသူပိတ်ကိုပိတ်စတန်းဆိုမင်းတို့စီကကုန်းလင်းပိတ်ပြီးနေဘဲဝဲစီတန်းတာကမှန်းစာကလွမ်းရပါမီအော်ဆူသွားရမှာမသိဘူးထင်းနေလာတို့ပြည်သူကမေးပြီကဘာမကြည့်ဘူးလဲဆိုပြီးပြီကဘာတုံဟီးလဲခြီးခဲ့ပြီလူဦးစစ်တီပြည်သူများကတမိုင်းသိရေးတဲ့လက်တွေဆန်တန်းဟစ်ကြွေးလိုက်ပြီအပြုကံပက်စစ်မဟုတ်ပြုနိုင်သူအက်ဒစ်တွေဖြစ်ကြောင်းလက်ယုံဆန့်ချီပြလိုက်ပြီမင်းကိုနိုင
်ရေဒီယို NUG ကိုနားဆင်နေကြရတာဖြစ်ပါတယ်ခင်ဗျာယခုတစ်ခါတင်ဆက်ပေးမယ့်တော်လိုင်းတီဂီတအစီအစဉ်မှာဆလိုင်းထန်ကီရေးသားပြီးချမ်းမြေညိုတီဆိုထားတဲ့ Federal Banking သစ်စီတို့လို့အမည်ရတဲ့တော်လိုင်းတီဂီတကိုနားဆင်ကြရမှာဖြစ်ပါတယ်ခင်ဗျာ
I'm not sure if I'm going to be able to do it.
ရေဒီယို NUG သောတာရှင်များခင်ဗျာတိုင်းရင်းသားဘာသာစကားထုတ်လွှင့်မှုအစီအစဉ်ကိုအရှိပိုးကင်ဘာသာနဲ့တပတ်အတွင်းသတင်းများကိုຫນွေဦးတာတာမှတင်ဆက်ပေးမှာဖြစ်ပါတယ်ခင်ဗျာ
အချောနာဆိုင်ရေဒီယို NUG ကလည်းຫນွေအထောင်ပံစကက်ကေထောင်အကန့်ကျုံးတက်ဖာနော်မလော်ဘလော်ထောင်ပါဖလုံမှုထောင်ပြတာစခိုင်းတော့စီတော့ယေຫນွေဦးတတာနော်ချက်ပလက်နိုင်လက်နော် STP ပါเสียอยู่อัญชาลองวิดาทุ่งลิตาอทองบะนีเวอเมริกันดอลลาร์ตันดาตมาไนตันแบล็คจัปลันเอสทีพีบังเสียอยู่อัญชาลองวิทุ่งลิตาอทองบะเนาะนีเวอเมริกันดอลลาร์ตันดาตมาไนตันแบล็คเนาะนีบาจัปลันเนาะสิโลโนเวมเบอร์ลาจิโฮตังกาซูเซมีเดียอุละจังกัมปะกะวุนตุอูติ่งทุ่งไนลอวิดาสิโลปกติญี่ปุ่นเปลยูเอดูบามะไนตระพาเนาะไทไกปีมะไนตุปะโตลองวิไอซีโอ2โกทุ่งลิตาอทองบะดิเปยองอะคาကိမနာဟိုနာရီအထောင်တော့နေဝေအမေရိကန်ဒေါ်လာတန်တာသမားနိုင်တန်ပလေးရောက်စီလို့ဘောယီမန်ချေဘောအနာကဘောအခုတ်တာပေမဂီဝါထောင်းတူလောင်တူနော်ဂျိုးဝီဘာခီမဘာမချန်ပလပီနော်လောဝေဒါစီလို့နွေဦးဖွင့်ပြူရီ STP ဘာအစုစေရယိုနိုဝင်ဘာလာချစ်ရတောင်းတုံဒီဇင်ဘာလာရတောင်းအထောင်မအောင်ချဖီလောင်ဝေဒါနော်စီလို့ဘောအစုစေရမကဲထောင်းအကောင် ICO ရန်တူနော်အစတာဒေါ်လာလက်ချစ်ပမာဏဒီ STP အကောင့်အော့ဆိုင်ဘူဒီအနောက်ကချလို့ဝင်နေ RM cha o unodi ဝင်နေဝိဒါနောစီလို့ချက်ပလန်နိုင်နေခေါင်ပယံယူဒါလေထံဒါပုတုကိုတုံးတကြီးွာဒီချနာတိလို့တာကလစ်စီအဝိဒါအခုကျုံမနေချက်ဖုန်ပလေးချက်ထောင်းတော့နော်ဝန်တူဥထင်လင်းအောင်လော်ဝိဒါချက်ပလန်ဒေါက်တာဆောမြင့်မောင်သိဝေးပိုင်ထောင်းလာလပဲယူနိုဝင်ဘာလချစ်ခုတော့နော်ဆိုရှယ်မီဒီယာကိုဆက်သွက်ရေးချက်ပလန်အနိုင်အကွာဒီနိပညာကွန်တူလောင်းတာခေါင်ပကုတ်ကွန်တူဥထင်လင်းအောင်လော်ဝိဒါစီလို့နနေမဆွေမောင်းတော့နော်ချောဂီတာအာဇာနီလကဒေါက်တာဆောမြင့်မသိဝိတာယိုပိုင်တောင်လာလပဲရောက်စီလို့ပတိကောင်ပန်ချတိကယောင်ချမချလီပန်တာယိုဘာထုတ်ချလုံတာတာမတ်သွေအကြအာဇာနီတဲ့အိုဝိအာမစီလို့အသိထုတ်ချလုံတာတဖာယိုမနိုင်လောင်ပါကုန်ချတိကယောင်ချမတိကောင်ချမဒီမိတာစုထုတ်ချလုံထားတာလဖာနော်မနိုင်လောင်ပါအိုဝိတာစီလို့နိုင်ပုန်ွေချိမလဲဒီပေါထိတ်ချိုက်ချခေါနောင်လောင်ဝိတာချတာစုဖို့မိတာစုအသိအကြတော့တိချုံမွယူဒါယူချိုက်ဘူးဒုံတုံတုံတဘာအဝိဒါစီလလပလပလဒီပတ်အကျုံယူပမိတာစုဘာထုတ်ချလောင်တာအဝိဒါစီလပဋိကံယူဒါလေထံတာနာယူကိုဒီတုတ်တကြီးွာဒီချနာတိလူတာကလေးစီဝေမနေအားထောင်းအခုကျုံချက်ဖုံပလေချက်ထောင်းတော့မနေဝိဒါထိတ်ချနော်လောဝိဒါစီလချက်ပလန့်အနိုင်တန်ဘာချက်ပကုတ်ကျုံဝိဒါတောက်မနေခုံရယူဒေါ်နာတိုက်ရင်အိုးအိုးနောင်းလောင်ဝိဒါချက်ဖောင်ချက်ပလန့်မယံတာနော်ပကုတ်ကျုံဝိဒါတာကျန်းလောင်တာတပြောင်းတောက်ခုကယူဒေါနာတယင်အိုအိုနောင်းလောင်ဝိဒါချပေါနော်နိုဝင်ဘာလချစ်ခုတံကဒေါနာတယင်ထောင်ထောင်ဝိဒါစီလောတာဝုခုကယူမိတာကုတနာတာကင်ဖာလောင်ထအနိုင်တပ်ပြူဟာတင်ချစ်တဒေါနာတယင်ချက်လောင်တာပုတ်အိုဆက်သွက်ဝိဒါကိုနောင်းလောင်ဝိဒါချပေါနော်စီလောတီအသိမ့်မော့မော့ရေချူပြဝိဒီ MA လက်တိုက်နာလကူជីဘာတန်တူကပါစာရေဒါသမဟုတ်ရေတိုက်နာတာလေယာဟုတ်ချစ်လပလောတီရပါစီလောနောင်းလောင်ချပေါတာဝုအပွင့်ယူခါလိုက်ရနေရနွေချစ်တကျန်းလောင်တာတပြောင်းအနိုင်လန်တန်ကကျန်းလောင်တာတပြောင်းအနိုင်နေနေကဒီရတာပန်တာဝုလကပါဝိဒါနော်ဒါပါစီနော်မချုံမနဲ့ချက်တာချက်ပကုတ်ချုံဝိဒါတာမနေတယ်လို့ကျုံယူအခရွတ်တောင်းချမီရချက်လောင်တာဦးလောင်ပါအတာအောဝိဒါနော်ဒါပါဝိဒါယူလက်ခမလို့အောလကိုင်ဦးအိဘာတာရဲ့ပုံဝိဒါဆိုင်ဘူးဘောက်တာချက်တိကရအကုန်လွယ်အောဦးချိန်စဲနောင်းလောင်ချက်ဖောင်းနေဝိဒါနော်ဖီတီရလောဝိဒါစီနော်ချက်ပလန့်လောင်ခိုင်တာနော်အနိုင်လက်ထုတ်ခုတိုက်ရင်SSRY တခွင်နေကောဘရာဖုန်းနော်မနီဝိဒါအတာတောက်ဦးအတာအကရဲ့ချီကိုဝိဒါဇပ်လန်အနိုင်လက်ထုတ်ဟိုတိုက်ရင် SSRY တခွင်နေကောဘရာဖုန်းနော်မမနီအတာကိုဝိတောက်ဦးအတာအကရဲ့ချီအော်နော်နိုဝင်ဘာလာချီခွေတန်ကအနိုင်လက်ထုတ်ဟိုတိုက်ရင် SSRY တခွင်နေလော်ဂန်လောင်ဝိဒါစီလောအနိုင်လက်ထုတ်ဟိုတိုက်ရင် SSRY တခွင်နေကောဘရာဖုန်းယူဘာသာမမနီထားအတာကိုဝိဒါတောက်ဦးအတောင့်အကရဲ့ချစ်နော်စီလို့တောက်ဦးအတောင့်အကရဲ့ချစ်ယူလီချမီယာမဘာတောက်ချတောက်အကောင်မွဲကိုဝိဒါကိုမနိုင်လောင်ထားပါအကြီးအချင်းအီတောက်ပိုင်ဆိုင်ဖို့မဘာတောက်ပိုင်ဝိဒါနော်လော်ဝိဒါစီလို့စောက်ထားချက်မနိုင်တယ်လေကျွန်တော်တို့ချောအချောခိုင်းမဘာကြီးဘာသာမှာချက်တိကရင်သုံးတာအော်ထားမနိုင်ခဲအခတ်မွဲအကြီးလီချမီယာနေမနိုင်ချွနာအတုံးအကန်ကြီးမနိုင်သုံးတာခန့်လို့မနိုင်အတကီးကြီးဝါမနိုင်မဘာအော်ထားဝိဒါနော်တရားပါစီလို့ချောနာကလူအနေယူကြည်ရေဒီယိုစတောက်ကလေးတပုတ်ဝင်မှုဖာကမလို့တဲ့ကူရတယ်စကောက်ချတာဒီမှာလောဆိုင်
ကတော့ဒီညနေပဲ Radio NUG ရဲ့အစည်းအဝေးတွေကိုခਿੱတရရနိုင်ပါမယ်။မြန်မာစံတော်ချိန်မနက်၈နာရီခွဲနဲ့ည၈နာရီခွဲအချိန်တွေမှာပြန်လည်ဆုံးဖြတ်ကြပါစို့။ Radio NUG ကိုမနက်ပိုင်း၈နာရီခွဲမှာလိုင်းတို16မီတာ7ဒသမ9 MHz ၊ညပိုင်း၈နာရီခွဲမှာလိုင်းတို25မီတာ17ဒသမ6 MHz တို့မှာဓာတ်ရိုက်ဖန်ယူနိုင်ပါပြီ။မြန်မာနိုင်ငံသူနိုင်ငံသားများကိုစိတ်နှပြကျမ်းမာချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့Radio NUG အဖွဲ့သူအဖွဲ့သားများကဆုတောင်းလိုက်ရပါတယ်။အမျိုးသားညီညွတ်ရေးအစိုးရရဲ့စက်တွေရေးတရင်အချက်အလက်နဲ့ဤပညာဝန်ကြီးဌာနကထုတ်ပြန်နေတဲ့ Radio NUG ဖြစ်ပါတယ်။ San Francisco Bay Area အခြေစိုက်မြန်မာမိသားစုများနဲ့နိုင်ငံတကာကစေတနာရှင်များလို့အားပေးများရဲ့ Radio NUG ဖြစ်ပါတယ်။အရေးတော်ပုံအောင်ရမည်